မင်္ဂလာပါရှင် VO American Time ရဲ့2019ခုနှစ်မတ်လ20ရက်ဗုဒ္ဓဦးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 19 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်ကဗလီနှစ်ခုမှပြီးခဲ့တဲ့တောက်ချန်လေးကပြစ်ခတ်မှုတွင်သေဆုံးသွားသူတွေရဲ့တချို့ကိုမိသားစုတိုင်ဝမ်ကဒီနေ့ပဲမြုပ်နှံတကြိုပါရယ်ပါကစ္စတန်နိုင်ငံနောက်တော်မင်းကလွန်ရွေးကင်းစကန်တစ်ခုကိုဒီနေ့မနေ့စစ်သွေးကြွတွေစီးနင်းတက်ခတ်ရာကနေပြည်သူစစ်6ယောက်ထပ်မင်းသေဆုံးသွားပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပေးသွားမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့တနိုင်ငံလုံးအပြစ်ရရေးလက်မှတ်မထိုးရသေးတဲ့အဖွဲ၈ဖွဲ့နဲ့ဒီအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့ဖိတ်ကြားချက်နဲ့နေပြည်တော်ကိုရောက်နေပေမဲ့တပ်မတော်နဲ့တွေ့ဆုံရေးကတော့မသေးကြသေးဘူးလို့ဆိုပါတယ်
။ဖိတ်ကြားစာရဆိုရင်တော့တပ်မတော်ထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးတော့တပေါ်ချင်းတွေ့ဆုံလို့တဲ့အဖွဲ့စည်းလို့ကျွန်တော်နားလည်ပါတယ
်။ SSPP ပြောခွင့်ရဗိုလ်မှူးဆိုင်ဖုံးဟန်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။လွိုက်ကော်မြို့ပန်းချန်နယ်ကဗိုလ်ချုပ်ကျေးရုံနေရာချထားရေးအငင်းပွားမှုဖြစ်ရှင်ရေးတွေ့ဆုံတာမှာကျဉ်းနှက်စရာအဖြစ်မထွက်ခဲ့ဘူးလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာကျောင်းသားတွေကိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကျောင်းတက်ခွင့်မပေးတာကိုကုလသမဂ္ဂကဘယ်လိုပြောပါသလဲ။စတဲ့သတင်းလွှာတွေနဲ့အတူအမေရိကန်သမ္မတကလူမှုကွန်ရက်မီဒီယာတွေကိုတိတိကျကျကင်တွယ်မယ်လို့ပြောတာဘာကြောင့်ပါလဲဆိုတာကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့ပြောပြပါမယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုမှပြီးခဲ့တဲ့တောက်ချန်လေးကပြစ်ခတ်မှုတွင်သူဆုံးသွားသူတွေကတချို့ကိုမိသားစုတိုင်ဝမ်ကဒီနေ့ပဲမြုပ်နှံတကြိုခဲ့ပါတယ်တက်ခတ်မှုတွင်သူဆုံးသွားသူတွေကိုဘသူဘဝဆိုတာခွဲခြားနိုင်မလဲမိသားစုဝင်တွေအကူအညီနဲ့ရဲတပ်ဖွဲ့ကဆက်လက်ကြိုးပမ်းနေပါတယ်မိသားစုဝင်တွေဖြစ်တဲ့အတွက်ရောစာနာမှုယဉ်ကျေးမှုအရာပါသူဆုံးသူတွေကိုမိသားစုထံအနံမှုအထက်ကဦးစားပေးဆောင်ရနေတဲ့အကြောင်းလဲနယူးဇီလန်နိုင်ငံရဲတပ်ဖွဲ့ကော်မရှင်နာမင်းကြီး Mike Bosher ပြောဆိုခဲ့တာပါမင်းည7နှစ်အရွယ်အချိန်ထိတည်ဆုံးသူတွေကစုစုပေါင်း21ယောက်ကိုတရားဝင်စစ်ဆေးအတည်ပြုခဲ့ပြီးမိသားစုထံပြန်လည်အံ့နံမှုအဆင်သင့်ရှိနေပြီဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်တည်ဆုံးသူ50တဲက2ယောက်ကိုတော့ဒီနေ့ပဲ Memorial Park တုတ်တံမှာမြုပ်နှံကြိုခဲ့တာပါစာပနာခန်းနောက်ကိုတော့ပြည်ပနိုင်ငံတွေကရောက်လာကြသူတွေအပါအဝင်လူပေါင်းရာနဲ့ချီတက်ရောက်ခဲ့ကြပါတယ်ဝန်ကြီးချုပ်ဂျက်ဆန်နာအာရန်ဟာလည်း Christchurch မြို့ကကရှမီးယားတက်တန်းကြောင့်တွေ့ရောက်ခဲ့ပြီးအပိစကပြောကြားခဲ့တာပါခန်းစားချက်တွေကိုမြို့သိပ်မှထားကြဖို့နဲ့ဝန်ထဲစရာရှိအောင်ဝန်ထဲကိုတိုက်ရိုက်သက်ဆိုင်မှုမရှိခဲ့ရင်တော့အကူအညီလိုတယ်လို့ယူဆရင်တောင်းခံမှုလဲဝန်ကြီးချုပ်ကကျောင်းသားတွေကိုတိုက်တွန်းခဲ့ပါတယ်
နယူးဇီလန်နိုင်ငံမှာသေတံချမှတ်မှုကိုပြန်ကျင့်သုံးပြီး Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှလူ50သေဆုံးအောင်ပြစ်ခတ်ခဲ့တဲ့တနတ်သမားကိုသေတံပေးတင်တယ်လို့တူရကီသမ္မတ Recep Tayyip Erdogan ကပြောကြားခဲ့ပါတယ်။ဒေသန္တရရွေးကောက်ပွဲတွေအတွက်နိုင်ငံမြောက်ပိုင်းကအရေလီမြို့မှာမဲဆွယ်ပွဲတစ်ခုအတွင်းသမ္မတ Erdogan ကခုလိုပြောခဲ့တာပါ။မတ်လ31ရက်ကျင်းပမဲ့ဒေသန္တရရွေးကောက်ပွဲတွေမှာဘာသာရေးအယူဆွဲပြင်းထန်တဲ့သူ့ရဲ့ AKP ပါတီအပေါ်ထောက်ခံမှုရဖို့အတွက်တူရကီသမ္မတကနယူးဇီလန်တိုက်ခိုက်မှုတွေကိုအသားပေးပြောပြီးမဲဆွယ်နေပါတယ်။ဗလီတဲကိုတနတ်သမားပြစ်ခတ်ခဲ့တဲ့ပုံတွေကိုမှုံဝါးဝါဖြစ်အောင်လုပ်ပြီးတော့သူ့ရဲ့စီယုံမဲဆွယ်ဝဲတွေမှာလည်းအကြိမ်ကြိမ်ပြသပါတယ်။ဩစတြေးလျနိုင်ငံသားတနတ်သမားကိုတိုင်ဗီဒီယိုရိုက်ပြီးလူမှုကွန်ရက်ပေါ်တင်ခဲ့တဲ့အဲ့ဒီဗီဒီယိုတွေပြနေတာကနယူးဇီလန်ပြည်သူတွေအပေါ်တိုက်ခိုက်ချင်အောင်လို့လှုံ့ဆော်ပေးသလိုဖြစ်တယ်လို့ပြောပြီးမပြဖို့နယူးဇီလန်အစိုးရကတူရကီအစိုးရကိုပြောကြားထားတာပါ။ဒီကိစ္စကိုပြက်ပြက်တတ်တာကန့်ကွက်ဖို့တူရကီကိုကိုယ်တိုင်သွားပြောမယ်လို့နယူးဇီလန်နိုင်ငံသားဝင်ကြီး Weston Peters ကလည်းအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ပထမကမ္ဘာစစ်ပွဲတုန်းကအခုတူရကီနိုင်ငံဖြစ်နေတဲ့ Ottoman Empire ရဲ့ဂါလီပိုလီကျွန်းဆွယ်မှာ Australia နဲ့ New Zealand မဟာမိတ်တပ်ဖွဲ့ဝင်တွေစစ်ဆင်ခဲ့တာဟာ Islam မုန်တီးမှုကြောင့်ဖြစ်တယ်လို့တူရကီသမ္မတ Erdogan ကပုံဖော်ပြောခဲ့တာကိုလည်း Australia နဲ့ New Zealand နိုင်ငံတွေကဒေါသထွက်ခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံနောက်တော်မင်းကလူငယ်ရေးကင်းစကန်တစ်ခုကိုဒီနေ့မနေ့အယုံမတိုင်ခင်အချိန်မှာစစ်သွေးကြွတွေစီးနင်းတက်ခဲ့ရကပြည်သူစစ်6ယောက်ထပ်မင်းတည်ဆုံးသွားပါတယ်ပါကစ္စတန်နိုင်ငံမှာတဘောအရင်မြစ်တွေကျော်ရပြီးအကြီးဆုံးဖြစ်တဲ့ဘလူးချစ်စတန်ပြည်နယ်ကလူသူနဲ့အလံဝေးတဲ့ Ziyarat KI မှာတက်ခဲ့မှုဖြစ်ပေါ်ခဲ့တာပါပြည်နယ်မြို့တော်ကွတာနဲ့ကီလိုမီတာ50လောက်အကွာမှာရှိတဲ့နေရာမှာဖြစ်ခဲ့တဲ့တက်ခဲ့မှုကျူးလွန်သူတွေကိုကျန်းပန်သမားတွေဖြစ်လွန်ကျွေးအန္တရာယ်တွေကလိုက်လံရှင်းလင်းတဲ့စစ်စီရေးတွေစတင်နေပြီဖြစ်တဲ့အကြောင်းလဲ Ziyarat KI ဒုတိယကော်မရှင်နာမင်းကြီးကာဒီယာဘခ်ရှာပါကန်ဒီက VOA ကိုပြောဆိုခဲ့ပါတယ်တက္ကသိုလ်ကတော့ပါကစ္စတန်တာလီဘန်အဖွဲ့ဖြစ်တဲ့လူသိများပြီးတရားမဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်သတ်မှတ်ခံထားရတဲ့ တိုက်အီတာလီဘန်ပါကစ္စတန် TTP ဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တာပါတကယ်ခံခဲ့ရတဲ့စကန်ကလူမျိုးရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့စစ်သွေးကြွအဖွဲ့ဝင်တွေတည်ဆုံးခဲ့ရတဲ့အပေါ်လက်တုံပြန်ခဲ့တာဖြစ်တဲ့အကြောင်းလဲ TPP ဖွဲ့ရဲ့ပြောခွင့်ရဆိုတဲ့သူကကြေညာချက်မှာပြောဆိုထားပါတယ်လူနေချဲပါပြီးအာဖဂန်အီရန်နိုင်ငံတို့နဲ့နေဆက်ချင်းထိစပ်နေတဲ့ Blue Stan Chistan ပြည်နယ်မှာမကြာခဏဆိုသူစစ်သွေးကြွတွေရဲ့တက်ခတ်မှုတွေနဲ့ကြုံရလေရှိတယ်ပါတယ်
EU ကဗြိတိန်နှုတ်ထွက်ပြီးရနှစ်ဖက်လိုက်နိုင်ရမယ့်သဘောတူညီချက်တွေနဲ့ပတ်သက်လို့ EU ဘက်ကနောက်ထပ်ဆွေးနွေးမှာမဟုတ်ဘူးလို့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကာကဒီကနေ့ပြောကြားလိုက်ပါတယ်။ဗြိတိန်နှုတ်ထွက်ဖို့ဒီလ29ရက်နောက်ဆုံးသတ်မှတ်ထားတာကိုလည်းနောက်ဆုတ်ပေးမပေးဆိုတာဒီသတင်းပတ်ထဲမှာဆုံးဖြတ်နိုင်မဲ့ပုံမရှိဘူးလို့သူကပြောပါတယ်။ EU အဖွဲ့ဝင်တွေအလုံးဘက်ကအချိန်နောက်ဆုတ်ပေးရသဘောတူနိုင်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်အနေနဲ့ဘလို့အစီအစဉ်တွေရှိတယ်လဲဆိုတာကိုရှင်းရှင်းပြောဖို့လိုမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကာကဂျာမန်ရေဒီယို Deutschland Funk နဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါနှုတ်ထွက်ရေးသဘောတူညီချက်တွေအပေါ်ဗြိတိန်အစိုးရနဲ့ပါလီမန်ကြားသဘောတူညီရေးအခြေယူညှိနှိုင်းမှုအတွက်နှုတ်ထွက်မဲ့ရက်ကိုနောက်ဆုတ်ပေးဖို့ဝန်ကြီးချုပ်ထရီဇာမေက EU ခေါင်းဆောင်တွေစီကိုခွင့်တောင်းစာပေးပို့ဖို့ရှိနေပါတယ်ဗြိတိန်အစိုးရနဲ့ EU ခေါင်းဆောင်တွေကြားနှစ်နှစ်လောက်အခြေယူညှိနှိုင်းသဘောတူထားတဲ့သဘောတူညီချက်တွေအပေါ်ဗြိတိန်ပါလီမန်မှာနှစ်ကြိမ်ပယ်ချခဲ့တယ်လို့သဘောတူညီချက်အသစ်မဟုတ်ရင်ထပ်ပြီးမဲခွဲခွင့်မပေးဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကလည်းပြောကြားခဲ့ပါတယ်နှုတ်ထွက်ရမဲ့နောက်ဆုံးရက်ကိုအကြာကြီးမဟုတ်ဘဲအချိန်တိုဆိုင်းထားဖို့ဝန်ကြီးချုပ်မေကတောင်းဆိုမှာဖြစ်တယ်လို့ဝန်ကြီးချုပ်ယုံတာဝန်ရှိသူတယောက်ကိုကိုးကားပြီး BBC သတင်းတွေကတော့ဖော်ပြနေပါတယ်ရှင်
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူအန်ငွေရန်လိုမှုတွေကိုတွန့်ပြန်ရမှာထောက်ခံမှုတွေရရှိရေးကြိုးပမ်းနေတဲ့အမေရိကန်ပြည်အောင်စုကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီဟာကိုဝေအစ္စရေးနဲ့လေဗနွန်နိုင်ငံတွေမှာလွန်ကျော်ရေးအတွက်ဆွေးနွေးဖို့အရှိအလဗန်ဒေတာမှာရောက်နေပါတယ်ဒီနေ့ပဲကိုဝေနိုင်ငံကိုရောက်လာတဲ့ဝန်ကြီးပွန်ပီဟိုကတော့ဒီသံတွင်းမှာအမေရိကန်ရဲ့မဟာဗျူဟာနဲ့ဆွေးနွေးဆိုင်ရာကိစ္စတွေကိုကိုဝေစုကတာဝန်ရှိသူတွေနဲ့ဆွေးနွေးမယ့်အကြောင်းပြောဆိုခဲ့တာပါကိုဝေနိုင်ငံခီးစဉ်ပြီးအစ္စရေးနိုင်ငံကိုခီးဆက်ရမှာတော့ဧပြီလ9ရက်နေ့မှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာလက်ပေးလက်ယူမှုမတမာမှုယုံကြည်မှုဖောက်ပြမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနဲ့တွေ့ဆုံမှာဖြစ်ပါတယ်ခီးစဉ်တတိယနိုင်ငံဖြစ်တဲ့လေဗနွန်နိုင်ငံပရီလိုမျိုးကိုရောက်တဲ့အခါမှာတော့အီရန်နဲ့ဟက်စ်ဖူလာတွေရဲ့ချင်းချောက်မှုအနေကလွတ်မြောက်အောင်ကူညီနိုင်မဲ့နည်းလမ်းတွေကိုလေဗနွန်အစိုးရနဲ့အချိန်ပြည့်ဆွေးနွေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်နဲ့မဟာမိတ်ဝန်ကြီးချုပ်ဆာရီဟာရီညမောဆိုးအဖွဲ့နဲ့မှဟက်စ်ဖူလာအဖွဲ့လည်းတရားဝင်ကိုစားပြုပါဝင်နေပေမဲ့အီရန်နိုင်ငံကိုလှူလာတဲ့စစ်သွေးကြွအဖွဲ့ဖြစ်အမေရိကန်ကဆက်လက်သဘောထားနေတာလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုနဲ့ဘရာဇီးလ်နိုင်ငံခြားမှကုန်သွယ်ရေးနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့ခေါင်းဆောင်နှစ်ယောက်သဘောတူခဲ့ကြတဲ့အပြင်ဘရာဇီးလ်ကိုနေတိုးအဖွဲ့ထဲဝင်ဖို့အထီးတော့သမ္မတဒေါ်နယ်ထရမ့်ကအကြံပြုခဲ့ပါတယ်ဝင်နိုင်ဖို့အတွက်ဆွေးနွေးမှုတွေအများကြီးလုပ်ဖို့လိုတယ်ဆိုတာကိုလည်းသမ္မတထရမ့်ကအတိအမှတ်ပြုပါတယ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး OECD အဖွဲ့ထဲကိုဘရာဇီးလ်နိုင်ငံဝင်ရောက်နိုင်ရေးအတွက်အမေရိကန်ကထောက်ခံအားပေးသွားမယ်လို့လည်းဘရာဇီးလ်သမ္မတဂျိုင်ဘော်ဆနဲရိုနဲ့အင်ဂျူရောမှပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကကတိပြုခဲ့ပါတယ်ဘရာဇီးလ်နိုင်ငံမှာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကလို့အမေရိကန်စန့်ကျင်တဲ့သမ္မတမဟုတ်တော့ဘူးလို့ဆိုပြီးအမေရိကန်နဲ့ဘရာဇီးလ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုစာမျက်နှာတစ်ဖွင့်ဖို့အမေရိကန်ကိုလာခဲ့တာဖြစ်တယ်လို့သမ္မတဘော်ဆနဲရိုကလည်းဆိုပါတယ်ဗင်နီဇွဲလာနိုင်ငံမှာကြားဖြတ်သမ္မတအဖြစ်သူကိုယ်သူကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုအပေါ်ထောက်ခံတဲ့ကိစ္စတွေကိုလည်းခေါင်းဆောင်နှစ်ယောက်ရဲ့အင်္ဂါနေ့ကပထမဆုံးတွေ့ဆုံပွဲမှာအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်ဗင်နီဇွဲလာအပေါ်အမေရိကန်ကစည်ရင်းတဲ့ဝင်ရောက်ဖြည့်ရှင်းဖို့ရှိသလားဆိုတဲ့သတင်းတောက်တဲ့အမေးကိုလည်းသမ္မတထရမ့်ကဖြစ်နိုင်တဲ့နည်းလမ်းတွေအားလုံးလမ်းဖွင့်ထားတယ်လို့တုံ့ပြန်ခဲ့ပါတယ်လူတွေစားစရာမရှိငတ်ပြတ်သေးနေကြတဲ့အခြေအနေကိုအဆုံးသတ်ဖို့လိုတယ်လို့ဘရာဇီးလ်သမ္မတကလည်းပြောကြားခဲ့ပါတယ်အငိမ့်စားစစ်အရာရှိကြီးတယောက်ဖြစ်ပြီးတော့လက်ရဆောင်အမြင်ရှိတဲ့သမ္မတဘော်ဆိုနဲရိုကိုဘရာဇီးလ်ရဲ့သမ္မတထရမ့်လို့တင်စားပြောကြားလေးရှိပါတယ်
။အမေရိကန်ကုမ္ပဏီတွေကိုအဟာရစေးဝါးတွေမမှန်မကန်ပေါ်ပြပြီးရောင်းချခဲ့မှုနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသားတယောက်ကိုအမေရိကန်မှာထောင်လန်းတနစ်ခွဲချခံမှုစင်ကြဲချလိုက်ပါတယ်။အမေရိကန်ဆွေရကစုံစမ်းထောက်လန်းမှုဟန်ပြဖွင့်လှစ်ထားတဲ့အဟာရစေးဝါးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုခွန်အားဖြင့်ဓာတ်ရုပ်ပစ္စည်းရောင်းချမှုနဲ့ရှန်ဟဲဝါစတာနိုင်ငံကကုန်သွယ်ရေးကုမ္ပဏီရဲ့အမှုဆောင်ရာရှိရှူချောက်ပေါ်ကိုနစငယ်ထောင်တဲ့နှစ်စင်ကြဲချလိုက်တာပါ DMHA လို့သူကခေါ်တဲ့ခွန်အားဖြင့်အားရတဲ့အပအဝင်တချို့ဓာတ်ပစ္စည်းကိုအမေရိကန်ကုမ္ပဏီတွေကလက်မခံတာကိုတရုတ်ကုမ္ပဏီရရှိတွေကသိရနဲ့တင်ပို့ခဲ့တာဖြစ်ကြောင်းဝန်ခံခဲ့တယ်လို့လည်းအစိုးရရှင်တွေကပြောပါတယ်ဈေးကွက်မှာရောင်းချရမှာ အော်တိုဒရိုင်းဖြစ်တဲ့လူသိများတဲ့ DMH Heart Attack ကိုလေးချိန်ချပြီးအားကစားလှုပ်ရှားမှုတွေမှာဆွတ်ဆောင်ရေးမြင့်တင်ပြင်းထန်စေရှိပါတယ်။ဒါပေမဲ့လည်းတွေးတိုးတာအသက်ရှူချက်တာနှလုံးလေဖြတ်တာလို့ဘေးထွက်ဆွေးကြိုးတွေကျွမ်းနေတယ်ဆိုပြီးကျွမ်းကျင်သူတွေကတော့သတိပေးထားတာလည်းဖြစ်ပါတယ်
။ Syria နိုင်ငံအရှေ့မြောက်ဘက် Baghouz မြို့ထဲမှာ IS သွေးကြောတွေထိမ့်ချုပ်ထားတဲ့ထဲကရွက်ပြင်တဲထိုးစခန်းချထားတဲ့နေရာကြီးကိုသိမ်းပိုက်နိုင်ခဲ့တဲ့အတွက်ဒါဟာ IS တွေအတွက်အထည်နာစေတယ်လို့ American ထောက်ပံ့ထားတဲ့တပ်တွေဘက်ကပြောပါတယ်။တိုက်ပွဲအတွင်း IS သွေးကြော159ယောက်ကိုဖမ်းမိတယ်လို့ Syrian Democratic Forces SDF တပ်တွေကလူမှုကွန်ရက်ပေါ်မှာအင်္ဂါနေ့ကကြေညာခဲ့တာဖြစ်ပါတယ်ဖမ်းမိသူတွေကတော်တော်များများဟာ Syria နဲ့ Iraq နိုင်ငံပြင်ပကဖြစ်ကြပါတယ် IS တွေကိုအနိုင်တိုက်ဖို့ကြိုးစားနေတဲ့စစ်စင်ရေးဟာမြို့ထဲမှာအရက်သားတွေရှိနေသေးတဲ့အတွက်ဂျိုကြားဂျိုကြားပဲတိုက်နိုင်တယ်လို့ American ဦးဆောင်တဲ့ပူးပေါင်းတပ်တွေဘက်ကပြောပါတယ်ထိုးစစ်ဆင်နေတဲ့ SDF တပ်တွေကိုစစ်ကူပေးတဲ့အနေနဲ့လက်နက်ကြီးတွေလေကြောင်းကတိုက်ခိုက်မှုတွေကိုလည်းဆက်လုပ်ပေးနေတယ်လို့ပူးပေါင်းတပ်တွေကပြောပါတယ်Syria နိုင်ငံထဲမှာ IS တွေနောက်ဆုံးလက်ကျန်သိမ်းထားတဲ့ Baghouz မြို့ကိုပြန်သိမ်းနိုင်ဖို့အတွက်ထောင်နဲ့ချီတဲ့ SDF တပ်ဖွဲ့ဝင်တွေစူးစမ်းနေကြတာသတင်းပတ်နဲ့ချီရှိနေပါပြီရှင
်ဗုဒ္ဓဦးနဲ့ညနေခင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုတိုက်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်တနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအမျိုးသားပြန်လည်တင်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့ဖိတ်ကြားချက်နဲ့ရှစ်ဆက်ဆောင်ရွက်မဲ့လုပ်ငန်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပေမဲ့နောက်တရက်တက်မတော်နဲ့ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့တွေ့ဆုံရေးကတော့မတည်ကြသေးတဲ့အကြောင်းလက်နက်ကိုင်အဖွဲ့တချို့ကပြောပါတယ် NRPC နဲ့တွေ့ဆုံဆွေးနွေးဖို့သက်ဆိုင်ရာအဖွဲ့တွေကကိုယ်စားလှယ်တွေနေပြည်တော်မှာရောက်နေကြပါပြီဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြို့သားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC က NCA ကိုလက်မှတ်မြေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုဒီလ13ရက်နေ့ကဖိတ်ကြားခဲ့တာဖြစ်ပြီး၈ဖွဲ့လုံးကဒီဖိတ်ကြားချက်ကိုလက်ခံဆွေးနွေးဖို့အတွက်နေပြည်တော်ကိုရောက်ရှိနေပါတယ် NRPC ရဲ့ဖိတ်ကြားစာမှာဒီလ21ရက်နေ့မှာကျင်းပမဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတဖွဲ့ကို2ဦးစီတက်ရောက်ဖို့ဖိတ်ကြားခဲ့တယ်လို့22ရက်နေ့မှာတက်မတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့တဖွဲ့ချင်းစီတွေ့ဆုံမှာဖြစ်ကြောင်းနဲ့ဆွေးနွေးလိုတဲ့အဖွဲ့တွေအနေနဲ့ကြိုတင်အကြောင်းပြန်ကြားဖို့ဖော်ပြထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP ကအဖွဲ့ရဲ့ဒုဥက္ကဋ္ဌစက်ခွန်ဆိုင်ဦးဆောင်တက်ရောက်လာပြီး NRPC နဲ့ဆွေးနွေးမဲ့အခြေအနေကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကအခုလိုပြောပါတယ်
။ဒီပွဲကကျွန်တော်တို့ဖိတ်စာရဆိုလို့ရှိရင်ဒါ NRPC ကတို့ဆောင်ရွက်မဲ့ရှင်းလုံးငန်းစဉ်ပေါ့နော်ညင်ချင်းရင်းနဲ့ပတ်သက်တဲ့ရှင်းလုံးငန်းစဉ်တွေအကြပြဖို့ဖိတ်တဲ့ပွဲဖြစ်တဲ့အတွက်ကျွန်တော်တို့ကတူကျင်းပြကြမှာရှိပါဦးခင်ဗျာအတိတ်ကတော့ NRPC ကပြန်လာနေပြီးတော့ချပြတဲ့သဘောလို့ကျွန်တော်တို့ယူဆပါတယ
်ရှမ်းပြည်တိုးတက်ရေးပါတီ SSPP ဟာပြီးခဲ့တဲ့လ22ရက်နေ့က NRPC နဲ့တွေ့ဆုံခဲ့တယ်လို့25ရက်နေ့မှာတမ်ရော်ညှိနှိုင်းရေးအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ် SSPP အနေနဲ့တမ်ရော်ကိုစလဲအဖွဲ့နဲ့ထပ်မံတွေ့ဆုံမဲ့အခြေအနေကိုဗိုလ်မှူးဆိုင်ဖုံးဟန်ကအခုလိုပြောပါတယ
်ဖိတ်ကြားစာရဆိုရင်တော့တမ်ရော်ထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးတော့တဖွဲ့ချင်းတွဲဆုံလို့တဲ့အဖွဲ့စည်းလို့ကျွန်တော်နားလဲပါတယ်။အဲကြောင့်မို့ကျွန်တော်တို့ကဟိုဒီကရလာကတွေ့ခဲ့ပြီးဒီအကြောင်းမလို့ဒီဟာကျွန်တော်တို့ဟိုတွေ့မယ်မတွေ့ဘူးဆိုတာကတော့ကျွန်တော်အကြမ်းတာအသေးစိတ်လည်းမသိရသေးဘူး။အဲဆက်တော့ကျွန်တော်တို့ကလောလောဆယ်သူပြောလို့မရသေးဘူး
။ PSLF TNLA ခေါ်တအန်းပလောင်ကိုစလဲအဖွဲ့ကတော့ဘိုဟိုကော်မတီဝင်ဘုံမူကြီးတက်အမော်ဦးဆောင်တက်ရောက်လာပြီးတက်မတော်နဲ့ဆွေးနွေးမဲ့အခြေအနေပေါ်မှာအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ကအခုလိုပြောပါတယ်
ဖိစာရမှာတော့အဲ့လိုမျိုးစာဘာသာအမေရိကန်လိုဆိုကြတော့တော်တယ်ဒီအချင်းကြီးအဖိစာရတော့သူ့ကိုမယုံမလို့ပြရမှာနော်သူကရာဆက်တော့ရမှာပဲဒီလိုပဲရှိနေဆက်တည်ရမှာအခုလောထဲကတော်တော်ပြမှာလို့ရှိတယ်ဘယ်လိုချင်းချင်းနဲ့ဆက်ရမလဲဒီလိုဆက်တော့ပြမြရတယ်
NTA ကမိုင်းလာအဖွဲ့ဟာလေဒီကနေ့နေပြည်တော်ကိုရောက်ရှိပြီးကိုစလဲအဖွဲ့ကိုအထွေထွေတွင်းရင်မှုဦးကြည်မြင့်ကဥဆောင်တက်ရောက်မှာဖြစ်ပါတယ် UWSA ဝကိုစလဲအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့နေကင်းပိုင်းကလန်ခီမှာရောက်ရှိနေကြောင်းနဲ့တက်မရော်နဲ့ဆွေးနွေးမဲ့အခြေအနေကိုမသိရသေးကြောင်းလာရှိုးဆက်ဆံရေးယုံတာဝန်ကဦးညီရန်က Facebook Messenger ကတစ်ဆင့်ပြန်လည်ဖြေကြားပါတယ် လက်တလောအစိုးရတပ်မတော်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULAAA ကိုဆက်သွယ်ရမှာတော့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ပြီးခဲ့တဲ့ရက်တွေကတော့သူတို့အဖွဲ့ဟာနေပြည်တော်ဆွေးနွေးပွဲကိုဗိုလ်မှူးကြီးကျော်ဟန်ဦးဆောင်တက်ရောက်မှာဖြစ်ကြောင်းနဲ့ဆွေးနွေးရာမှာပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC မူအရဆွေးနွေးဖို့ရှိကြောင်း AA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကသတင်းမီဒီယာတွေကိုဖြေဆိုထားပါတယ်။FPNCC အဖွဲ့ဟာတရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝ NDAA မိုင်းလာ SSPP ရှမ်း KIO ကချင် MNDAA ကိုကတ် PSLF TNLA တအံပလောင်နဲ့ ULAAA ရခိုင်အဖွဲ့တွေပါဝင်ပြီး NCA ပြင်ပကနေငင်းကြေးရေးဆွေးနွေးဖို့တောင်းဆိုထားတဲ့အဖွဲ့တွေဖြစ်ပါတယ်NCA မှာပါဝင်လက်မှတ်မြေးထိုးသေးတဲ့ KNE မျိုးသားတိုးတက်ရေးပါတီ KNPP ကတော့ပြီးခဲ့တဲ့18ရက်နေ့က NRPC နဲ့တွေ့ဆုံပြီး19ရက်နေ့ကတော့တမတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့တွေ့ဆုံထားပါတယ
်။နေပြည်တော်မှာအပြည့်ရဆဲရေးဆွေးနွေးကြဖို့တွေ့ဆုံကြမယ့်အကြောင်းကိုမိုးစောပြောပြသွားတာပါ။အခုတခါတော့ KNE လူငယ်တွေနဲ့ဗိုလ်ချုပ်ကြေးရုပ်နေရာရွှေ့ပြောင်းမှုအကြောင်းကိုလည်းပြောပြပေးပါဦးမယ်။ကယားပြည်နယ်လွိုက်ကော်မြို့မှာမကြသေးခင်ကအထားရှိတဲ့ဗိုလ်ချုပ်ကြေးရုပ်ကိုရွှေ့ပေးဖို့တောင်းဆိုနေတဲ့ကယင်းနီလူငယ်တွေနဲ့အစိုးရကိုယ်စားလှယ်တွေပါဝင်တဲ့ငါးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့တနေ့လုံးလှုပ်ခဲ့ပေမဲ့ကျေနပ်လောက်တဲ့အဖြစ်မရရှိခဲ့တဲ့အကြောင်းကယင်းနီပြည်လူငယ်အင်အားစုအဖွဲ့ကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပြန်လည်တင်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ကယားပြည်နယ်အစိုးရကြေးရုပ်ဖြစ်မြောက်ရေးကော်မတီကရင်နီလူငယ်တပိတ်ကော်မတီကရင်နီမျိုးသားတိုးတက်ရေးပါတီ KNPP တို့ကဗိုလ်ချုပ်ကြေးရုပ်ရွှေဆိုင်ကိစ္စနဲ့ပတ်သက်ပြီးလွိုက်ကော်မြို့ကိညာဟိုတယ်မှာဒီနေ့၅ပွင့်ဆိုင်ဆွေးနွေးခဲ့ကြတာပါမနက်9နာရီလောက်ကညနေအထိဆွေးနွေးခဲ့ကြပေမဲ့လည်းတိကျရဲ့အဖြစ်တခုကိုမရခဲ့တဲ့အတွက်အဲ့ဒီပေါ်မှာကြီးနားအားရမှုမရှိကြောင်းညနေအစည်းအဝေးရဲ့ကရင်နီလူငယ်ပြောရေးဆိုခွင့်ရှိသူခွန်တော့မတ်စ်က VOA ကိုအခုလိုပြောပါတယ
်ဆွေးနွေးမှုရလာကတော့ဒီနေ့ကတော့မရှိပါဘူးဒါတော့ဖွင့်နေကြတာပါကြေယုတ်ဖြုတ်တဲ့ရင်းပဲကျွန်တော်ဥပီသွားတဲ့အတွက်ဒီနန်းတောင်ဖြစ်တော့ကျွန်တော်မရောက်လိုက်နိုင်ဘူးပေါ့နော်ကျွန်တော်တို့လူချင်းနာဟိုဘီနယ်ဆိုရကမလျှော့လို့မရတာပါအမှန်တော့တွေ့ဆုံမိနိုင်တယ်ဆိုတာကဘလူချင်းနာပဲကိုတင်တွင်ဖို့မဟုတ်လေနော်ဒါကျွန်တော်နားလည်ထားပါတော်တော့ဘီနယ်ဆိုရကရောဖြူရီကော်မတီကနှဖွဲ့ပေါင်းပြီးတော့ကျွန်တော်တို့တဖွဲ့တည်းဟိုဒီနှဖွဲ့နဲ့တဖွဲ့လူမျိုးဖြစ်နေတဲ့အချိန်မှာကတော့အဲ့လိုချင်းနေလေးမျိုးတွေဖြစ်သွားတယ်ပေါ့နော်ကျင်းနာအာရမှုတော့မရှိဘူးတိုးတော့ကျွန်တော်တို့အဲ့လမ်းစဉ်ကိုကျွန်တော်ယူလိုက်တယ်ပေါ့ဗျာ
ဗိုလ်ချုပ်ကြီးရုပ်ကိုမလ18ရက်နေ့နောက်ဆုံးထားရွှေ့ဆိုင်ပေးဖို့ကယားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုကရင်နီလူငယ်တွေကကြေညာချက်ထုတ်ပြန်ခဲ့ပြီးရဲ့နောက်ပိုင်းမှာသမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကငါးပွင့်ဆိုင်တွေ့ဆုံမှုကမ်းလှမ်းခဲ့တာပါဒီ၅ဘွတ်ဆိုင်ဆွေးနွေးပွဲကို NRPC ဘက်ကနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ KNPP ဘက်ကခူးဦးရယ်ဦးဆောင်တဲ့အဖွဲ့ကယားပြည်နယ်အစိုးရဘက်ကဝန်ကြီးချုပ်ဦးအဖောင်းရှုံတဲ့အဖွဲ့ပြီးတော့ကြေးရုပ်ဖြစ်မြောက်ရေးကော်မတီအဖွဲ့နဲ့ကရင်နီပြည်လူငယ်အင်အားစုတပိတ်ကော်မတီကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတာပါပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ခူးသေးရယ်လိုလည်းတပ်သေးအနေနဲ့တက်ရောက်ခဲ့ပါတယ်ဒီနေ့ဆွေးနွေးပွဲမှာအဖြစ်တခုမရခဲ့ပေမဲ့ဒီကိစ္စကိုညီညာစွာဖြေရှင်းဖို့နဲ့ AB လမကုန်ငယ်လေးပွင့်ဆိုင်တွဲဆောင်ဖို့သဘောတူညီချက်နှစ်ခုကိုရခဲ့ကြောင်း KNP လူငယ်များအင်အားစုတပိတ်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူခူရီတူကအခုလိုပြောပါတယ
်ဒီနေ့အတွင်းမှာ Prime ရုံလုံးရှိ NLD ရုံမှာရွှေ့လို့ရပါတယ်အဲ့ဒီစီကျွန်တော်တို့တစ်စီခါရှော့ရုံမှာဆွေးနွေးခဲ့တော့ level အစိုးရဖက်ကတော့ lower ပေးဖို့အစီအစဉ်ပြောတဲ့အတွက်ကြောင့်လို့ကျွန်တော်စေဘီရောမှာညစ်ဆုံညနိုင်မှုကမဖြစ်တော့တာပေါ့နော်နောက်ထပ်တစ်ခုကဥဇော်သေးလို့တော့အစကကျွန်တော်တို့ကာလာချေရအပိတဆွေးနွေးဖို့သူတို့တော့ပြောတယ်အာတို့တော်လည်းလည်းမနေ့ဖာကြလို့ရှိသူတို့ဒီကမြောက်ပိုင်းမှာမိတ်ဖက်နေတယ်ဒါရောမှာတွေ့ဆုံဆွေးနွေးစရာလိုတဲ့ဆိုတော့အတွက်ကြောက်လည်းပါပေါ့နော်အဲ့ဒါကြောင့်လို့ကျွန်တော်တို့အစီအဝေးကိုနောက်တစ်ချိန်မှပဲအပိတဆွေးနွေးကြမယ်လို့တော့အဲ့လိုမျိုးသဘောတူထားကြပါဗျ
ဒီနေ့ဆွေးနွေးမှုကိစ္စနဲ့ရက်ရွှေဆိုင်တဲ့ကိစ္စကိုတမနာယုံညွှန်ကြားမှုဥဇော်သေးကိုမေးမြန်းခဲ့ပေမဲ့လည်းဖုံးနဲ့ဖြေဆိုဖို့ညင်းဆိုခဲ့ပါတယ်အခုလိုငါးပွင့်ဆိုင်တွစ်ဆုံပွဲအထိဖြစ်လာရတာကကယားပြည်နယ်အများပိုင်းနေရာမှာလူလူဆန္ဒမပါဘဲဗိုလ်ချုပ်ကြေးရုပ်ကိုထားမဲ့ဆိုကြတဲ့အကန့်ဝက်လာခဲ့တဲ့ကရင်နီလူငယ်တွေကိုအတင်းအဓမ္မဖမ်းဆီးတရားစွဲတာတွေကြေးရုပ်အတွက်သုံးတဲ့ငွေကျပ်3,000ကျော်ကိုပြည်နယ်အစိုးရကပုံမှန်လင်းလင်းမချပြတာတွေကနေပြဿနာကြီးထွားလာရတာပါ
ကိုစောထက်ပြောပြသွားတာပါရှင်အခုတခါဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာကျောင်းသားတွေရဲ့ပညာရေးဘက်ကိုအလှည့်ပေးခြင်းပါတယ် ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာကျောင်းသားတွေကိုကျောင်းတက်ခွင့်မပေးဘဲမောင်းထုတ်တဲ့အခါကျောင်းသားတွေကစန္ဒပြခဲ့ကြပေမဲ့ထူးခြားမှုတော့မရှိခဲ့ပါဘူးဒုက္ခသည်စခန်းထဲကကလေးတွေကျောင်းတက်ခွင့်မရတဲ့အတွက်သူတို့ရဲ့ပညာရေးဆုံးရှုံးနေရတဲ့အကြောင်းကုလသမဂ္ဂကလည်းပြောပါတယ်ရိုက်တာသတင်းဌာနရဲ့သတင်းဆောင်ပါကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းအချမ်းကဒုက္ခသည်စခန်းတွေမှာရောက်နေကြတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကျောင်းတွေကတိတ်တဆိတ်ကျောင်းနေခွင့်ပြုထားခဲ့တာမှာ2019ခုနှစ်အတွင်းမြန်မာနိုင်ငံဘက်အချမ်းမှာထပ်မံဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်အရေအတွက်ဟာတန်းချီတဲ့အထိရှိလာခဲ့တာပါဒါပေမဲ့လည်းအသေးရောက်လာကြသူတွေကဘင်္ဂလားဒေ့ရှ်အစိုးရရဲ့တိခါနိုင်စွမ်းကိုစန့်တက်နေသလိုလူဦးရေထိန်းချုပ်မှုကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကကင်တွယ်ဖို့ဖြစ်လာစေခဲ့ပါတယ်စခန်းအပြင်ကကျောင်းနေမှာရိုဟင်ဂျာကလေးတွေကိုကျောင်းတက်ခွင့်မပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရကဇန်နဝါရီလရက်စွဲနဲ့ဒေသခံကျောင်းတွေကိုပေးပို့တဲ့ညွှန်ကြားချက်ထဲမှာဖော်ပြထားပါတယ်ဒုက္ခသည်စခန်းတွေအတွင်းနိုင်ငံတကာ NGO အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကဖွင့်ထားတဲ့ကျောင်းတွေကလည်းအခြေခံပညာအဆင့်ကိုသာတင်ကြားပေးနိုင်ပြီးသူတို့တင်ပေးတဲ့စနစ်ဟာစာတင်တဲ့အချိန်နဲ့ကစားချိန်ကိုစနစ်တကျစီစဉ်ထားခြင်းမရှိဘူးလို့ကလေးတွေရောမိဘတွေကပါပြောကြပါတယ်ဘင်္ဂလားဒေ့ရှ်စာတင်ကျောင်းတွေမှာတရားမဝင်ကျောင်းတက်နေတာကြောင့်ကျောင်းထုတ်ခံရတဲ့အချိန်မှာဘလို့ခံစားခဲ့ရတယ်ဆိုတာကိုတော့နာယပါရဒုက္ခသည်စခန်းကဆလီနီအရွယ်ကျောင်းသားတဦးဖြစ်သူမိုဟာမက်အစ်မဲလီကအခုလိုပြောပါတယ
် ဟက်ဆာရဲဘင်ဂုဖ်တဲနမ်ဖုန်ဒီယမာနီယာဂျင်အဲကီဆူကီဆူဖန်ဘော်ဒါရှီလ
်ကျောင်းထုတ်ခံရတဲ့ပုံမှာကျွန်တော်အကျယ်ကြီးအော်ပြီးငိုခဲ့ပါတယ်အိမ်ပြန်ရောက်တော့လဲကျွန်တော်မိဘတွေကအရန်စိတ်ဆိုးကြပါတယ
်တချို့နိုင်ငံတွေမှာတော့အစိုးရတွေကဒုက္ခသည်တွေကိုဒေသခံကျောင်းတွေမှာတက်ခွင့်ပြုတာကြောင့်တရားဝင်အသိမှတ်ပြုတဲ့ပညာရေးစနစ်ကိုတင်ကြားခွင့်ရကြတာရှိသလိုအစိုးရတင်ယုံညံအတိုင်းအဖွဲ့အစည်းတွေကိုဒုက္ခသည်စခန်းတွေမှာတွားရောက်တင်ကြားခွင့်ပြုတာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကတော့ရိုဟင်ဂျာအများစုကိုဒုက္ခသည်အဖြစ်အသိမှတ်မပြုတဲ့အပြင်စခန်းထဲမှာမွေးတဲ့ကလေးတွေကိုလည်းမွေးစည်းရင်းထုတ်မပေးတဲ့အတွက်သူတို့ရဲ့တရားဝင်မှုအခြေအနေဟာမရှင်းလင်းပဲဖြစ်နေပါတယ်။စခန်းထဲမှာစာတင်ပေးသူတွေအနေနဲ့ဘင်္ဂလားဒေ့ရှ်ကတင်ယုံညံတွေကိုအစိုးရကတင်ကြားခွင့်မပြုဘူးလို့ UNICEFကလတမကကလေးငယ်များရမုံငွေအဖွဲ့ကပြောတာကြောင့်ဒီကလေးတွေဒါပညာဆက်တင်ခွင့်မရကြရင်မျိုးဆက်တစ်ခုလုံးပျောက်ဆုံးသွားနိုင်တယ်လို့ဆိုပါတယ်။မကြသေးခင်ကကြောင်းထုတ်ခံရတဲ့အခြေအနေတွေကိုကြည်ချင်းအဖြစ်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းအတွင်းကစာတင်ခြင်းကြတဲ့ထောင်ပေါင်းများစွာသောကလေးငယ်တွေဘလို့အခက်ကြုံကြရတယ်ဆိုတာကိုမိမောင်းထုတ်ပြသလိုဖြစ်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့ရပြီးအဲ့ဒီဖြစ်ရဟာမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူမျိုးတွေတုတ်တင်မှုရည်ရွယ်ချက်နဲ့လုပ်ခဲ့တာလို့ကုလသမဂ္ဂကပြောထားပါတယ်။တရင်တောက်ဘာသာရနဲ့ဘွဲ့ယူပြီးသူတို့လူမျိုးတွေကိုကူညီပေးခြင်းနဲ့လို့ပြောလာသူကတော့16နှစ်သားအရွယ်ကဖာရဲ့ဦးလာပါ။အ
ာဇာတီရိုဇာတီဝန်တို့ဒေတရိုင်းဂွမနီရှမ်ဘာဒီကိစားပဲဇာတီဇာတီမနီဇာတီတော်တော်လေးဇာတီမနီ
ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ကျောင်းတွေမှာကျွန်တော်တို့ကိုစာတင်ခွင့်မပေးဘူးဆိုရင်လေစကားနဲ့မှာစာတင်နိုင်အောင်လို့စီစဉ်ပေးတင်ပါလေ။
အခုတော့အရင်သူတက်ခဲ့တဲ့ကျောင်းကဘင်္ဂလားဒေ့ရှ်တောင်းသားတွေကျောင်းဝဆုံအဖြူလေးတွေနဲ့နေ့စဉ်ကျောင်းသွားနေကြတာကိုပဲသူ့အနေနဲ့ထမ်းကြည့်နေရတဲ့အခြေအနေမှာပဲရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဟာကျောင်းထဲကိုမွေးရည်ဆေးဝါးနဲ့ရာဇဝတ်မှုတွေတည်လာကြတယ်လို့လေတာအထက်တန်းကျောင်းကကျောင်းအုပ်ကြီးဂျမောလ်ဦးတင်ကပြောပါတယ်
။ဟုတ်စေခန္ဓာကျွန်တော်ရိုဟင်ဂျာ छात्र छात्राएं မရှိမှာဟုတ်။ယဒီကိုနောကာရနဟဲတာဒါရကေ
ဖမားရရာဇဝတ်မှုတွေမှာပေါ်ရန်ပတ်သက်မှာအစိုးရစိုးရိမ်နေတာပါ။ဒါကြောင့်လဲသူတို့ကိုစောင့်ကြည့်နေဖို့အစိုးရကကျွန်တော်တို့ညွှန်ကြားထားပါတယ်။
မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်ဖက်ရောက်နေကြတဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့အစဉ်နှင့်ရှိနေပြီလို့ပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတင်းမာမှုတွေအကြမ်းဖက်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ဒုက္ခသည်တွေပြန်လာဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေရန်နာပြီးအခုတော့နိုင်ငံတကာသတင်းလွှာတွေကိုပြောပြပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က Facebook, Google နဲ့ Twitter ပါဝင်လူမှုကွန်ရက်မီဒီယာတွေဟာဗက်လိုက်တယ်လို့ဆွဆွဲပြီးတင်းတင်းကြပ်ကြပ်ကင်တွယ်ဖို့လိုတယ်လို့လည်းပြောပါတယ်။အသေးရေဖြတ်မှုနဲ့ Twitter ကုမ္ပဏီကိုတရားစွဲဆိုထားတဲ့ Outlook တော်ထောက်လှမ်းရေးကော်မတီက Republican အမတ် David Newness ကဘက်ကယက်တီပြီးတော့သမ္မတထရမ့်ကဒီလိုပြောသွားတာပါ။ Twitter ကုမ္ပဏီဟာသူ့ကိုနာမည်ဖျက်တဲ့လုပ်ရက်ဖြစ်လာအောင်ထောက်ကူခဲ့တယ်ဆိုပြီး Mr. Newness က Twitter ကိုတရားစွဲထားတာဖြစ်ပါတယ်။ဇလာတီကဟုတ်ရဲ့သတင်းလွှာကိုနန်းလောင်ကပြောပြပါမယ်ရှင်။
Twitter နဲ့တခြားလူမှုကွန်ရက်တွေကတစဉ်လူပေါင်းတန်းတရာကျော်ကိုထိတွေ့ဆက်ဆံနိုင်ခဲ့တယ်လို့သမ္မတ Trump ကဗရာဇီးလ်သမ္မတ Jair Bolsonaro နဲ့ပူးရဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။လူတွေအယုံဆိုင်လာအောင်သမ္မတ Trump ကအဲ့ဒီအခွင့်အလမ်းကိုအသုံးပြုနေတာပါ Facebook နဲ့ Google ကုမ္ပဏီတွေမှာကြော်ညာနေတဲ့သမ္မတ Trump ရဲ့2020မဲဆွဲစည်းရုံးရေးငွေပမာဏဟာ Democrat Party ကအသုံးပြုတဲ့စုစုပေါင်းငွေပမာဏအားလုံးထက်နဆမကရှိနေတယ်လို့ Bullyprint Interactive အဖွဲ့ကကြောက်ယူတဲ့စစ်တမ်းကဖော်ပြပါဗျာ ဒါပေမဲ့လည်းအဲ့ဒီလူမှုကွန်ရက်တွေဟာပြလိုက်မှုရှိနေတယ်ဆိုပြီးသမ္မတထရမ့်ကအင်္ဂါနေ့မှာဆွဆွဲခဲ့ပါတယ
် Things are happening, names are taken off, people aren't getting through. You've heard the same complaints.And it seems to be
လူမှုကွန်ရက်ဒီမှာတစ်ဖက်သားတွေဖြစ်နေပါတယ်။နာမည်တွေအကောင့်တွေကိုဖယ်ရှားပစ်တယ်။ Republican တွေ Conservative တွေဒါမှမဟုတ်အုပ်စုတစုစုကိုပြစ်မှတ်ထားခံရတယ်ဆိုတာတွေကြားကြားနေရပါတယ်။ဒါဟာတကယ့်ကိုခွဲခြားဆက်ဆံမှုရှိနေတာပါ။ Twitter ရော Facebook မှာပါကျွန်တော်တို့အသေးချာတွေ့နေရတာပါ
။အင်္ဂါနေ့အစောပိုင်းမှာတော့သမ္မတ Trump ရဲ့ Social Media ဆိုင်ရာညွှန်ကြားရေးမှူး Dan Scavino ကသူ့ရဲ့ Facebook စာမျက်နှာမှာသူရေးတဲ့မှတ်ချက်ကို Facebook ကဘာကြောင့်ဖော်ပြခွင့်မပေးတယ်လဲဆိုပြီးမေးခွန်းထုတ်ခဲ့ပါတယ်။အချိန်ကာလတစ်ခုအတွင်းအကောင့်တစ်ခုတည်းကနေအကြောင်းအရာတူတွေကိုအချိန်ချင်းဖော်ပြနေတာမျိုးကိုအလိုလျောက်ပိတ်ပင်တဲ့ algorithm ကွန်ပျူတာနည်းပညာကြောင့်ဖြစ်တယ်လို့ Facebook ကပြန်လည်တောင်းပန်ခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတ Trump ကတော့ social media တွေရုပ်သံသတင်းဌာနတွေဟာလက်ဝဲစွန်း democrat တွေအပေါ်ဖက်လိုက်နေပြီးဒါကိုလည်းလူတွေကသတိပြုမိပါတယ်လို့ပြောပါတယ်
။ The people are smart. The people get it. They'll go through all of that whatever it is they're fed.And in the end they pulled the right lever.
လူတွေကလည်းတော်ကြပါတယ်သူတို့ဒါကိုသဘောပေါက်ကြတယ်။လူမှုမီဒီယာနဲ့ online မှာဘလို့အကြောင်းအရာတွေပဲပြောနေပါစီ။နောက်ဆုံးမတော့သူတို့ဒီလိုအခြေအနေမျိုးတွေကိုကြော်ဖြတ်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်ခဲ့ကြပါတယ်။ဒါကအန်ဒီရဲ့သိပ်ပြားတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မလို့ဒီအခြေအနေတွေကိုအနီးကပ်ဆက်ဆေးဖို့လိုတယ်လို့ထင်ပါတယ်
။ပြီးခဲ့တဲ့သတင်းလာနေကပဲ Twitter ကုမ္ပဏီနဲ့ Twitter အသုံးပြုသူလူ3ဦးကို Republican အမတ် Nunes ကတရားစွဲဆိုပြီးဒေါ်လာတန်150ရောကြီးတောင်းဆိုခဲ့ပါတယ်။Mr. Nunes ကသူ့ကိုတိတ်ခါချရေးသားဖော်ပြတဲ့အကောင့်တွေကို Twitter ကပိတ်ပစ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတရားစွဲဆိုခဲ့တာပါ။ဒီစွဲဆိုချက်ကြောင့် Social Media တွေအနေနဲ့ Censor ဖြတ်တာတွေလုံမလား။ဒါမှမဟုတ် Social Media ပေါ်ကနေအနောက်ရှက်ပေးမှုတွေကိုကာကွယ်ပေးမလားဆိုတဲ့ကိစ္စတွေမှာဆွေးနွေးရင်းကုန်စရာတွေဖြစ်ပေါ်လာစေခဲ့ပါတယ်ရှင်။
နောက်လာပြောပြသွားတာပါရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူထုကြမှာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတို့ကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုမှပြီးခဲ့တဲ့တောက်ချန်လေးကပြစ်ခတ်မှုတွင်သေဆုံးသွားသူတွေကတချို့ကိုမိသားစုတန်ဝန်ကဒီနေ့ပဲမြုပ်နှံတချို့ခဲ့ပါတယ်။တခိုက်မှုတွင်သေဆုံးသွားသူတွေကိုဘသူပဲဝါဆိုတော့ခွဲခြားနိုင်မလဲမိသားစုဝင်တွေအကူအညီနဲ့ရဲတပ်ဖွဲ့ကဆက်လက်ကြိုးပမ်းနေပါတယ်။ဝန်ကြီးချုပ် Jacinda Ardern ကလည်း Christchurch မြို့ကကာရှမီးယားထက်တန်းချောင်းကိုတောရောက်ခဲ့ပြီးအားပေးစကားပြောကြားခဲ့တာပါ။ပါကစ္စတန်နိုင်ငံနောက်တမန်ကလူညွေးကင်းစကန်တခုကိုဒီနေ့မနေ့အယုံမတက်ခင်အချိန်မှာစစ်သွေးကြွတွေစီးနှင်တက်ခတ်ခဲ့ရကပြည်သူစစ်6အုပ်ထက်မနည်းသေဆုံးသွားပါတယ်။ပါကစ္စတန်နိုင်ငံမှာတဘာအရင်းမြစ်တွေကျော်ရပြီးအကြီးဆုံးလည်းဖြစ်တဲ့ဘလူးချစ်စတန်ပြည်နယ်ကလူသူလမ်းဝေးလာတဲ့ CRKI မှာဖြစ်ခဲ့တဲ့တက်ခတ်မှုကျူးလွန်သူတွေကိုတော့အကြမ်းဖက်သမားတွေဖြစ်တဲ့လူညွေးအာဏာပိုင်တွေကလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေစတင်နေပြီဖြစ်တဲ့အကြောင်းလဲခရိုင်ဒုတိယကော်မရှင်နာမင်းကြီးက VOA ကိုပြောဆိုခဲ့တာပါ။EU ရဲ့ကဗြိတိန်နိုင်ငံနှုတ်ထွက်သွားပြီးနောက်နှစ်ဖက်လိုက်နာမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့ EU ဘက်ကနောက်ထပ်ဆွေးနွေးတော့မှာမဟုတ်ဘူးလို့ဥရောပကော်မရှင်အုပ်ထာယန်ကလော့ချန်ကာကဒီနေ့ပဲပြောလိုက်ပါတယ်။ဗြိတိန်နှုတ်ထွက်ဖို့ဒီလ29ရက်နေ့နောက်ဆုံးသတ်မှတ်ထားတာကိုနောက်ထပ်တန်တန်တိုးပြီးဟုကိစ္စကိုဒီသတင်းပတ်ထက်မှာဆုံးဖြတ်နိုင်မယ့်အလားအလာမရှိဘူးလို့လည်းပြောဆိုခဲ့တာပါ။ယူရိုငွေရန်လိုမှုတွေကိုတုံ့ပြန်ရမှာထောက်ခံမှုအသစ်တွေရရှိနိုင်ရေးကြိုးပမ်းနေတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာကူဝိတ်၊အစ္စရေးနဲ့လေဗနွန်နိုင်ငံတွေမှာလုံခြုံရေးအတွက်ဆွေးနွေးဖို့အရှိတလေပိုင်းဒေသမှာရောက်ရှိနေပါတယ်။ဒီနေ့ပဲကူဝိတ်နိုင်ငံရောက်လာတဲ့ဝန်ကြီးပွန်ပီယိုကတော့ဒေသတွင်းမှာအမေရိကန်ရဲ့မဟာဗျူဟာနဲ့စွန့်ရဆိုင်ရာကိစ္စတွေကိုကူဝိတ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမယ်လို့ပြောဆိုခဲ့ပါတယ်။
မလ20ရက်ဗုဒ္ဓဦးနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကနန်လောင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9နာရီကျမှထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေနားဆင်နိုင်ပါတယ်။ VO သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.